အမေရိကန်အနာပိုင်တွေကထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေစဉ်ရန်နဲ့ချီဖမ်းဆီးနေပြီးနေရရင်းကိုပြန်ပို့နေပါတယ်။ဒါဆိုရင်အမေရိကန်ပြည်အောင်စုတွင်းကိုတရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုအစုလိုက်ပြုံလိုက်ဌာနေပြန်ပို့မယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့2024ခုနှစ်စည်းရုံးရေးဂရီကဝတ်ကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်။လူမှုချင်းချင်းရေးဆိုင်ရာဥပဒေတွေကိုကျင့်သုံးဆောင်ရွက်မယ်လို့ဒုတိယသမ္မတဂျေဒီဘက်စ်က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာတင်းငင်ကွေနေကပြောပါတယ်။သမ္မတထရန့်ဆွေးရတဲ့လက်ထက်အစပိုင်းချက်တွေအတွင်းရွှေပြောင်းဝင်ရောက်သူ1000ကျော်ဖမ်းဆီးထားပြီးရာနေစီပြန်ပို့ခဲ့တဲ့အထည်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွှေပြောင်းတွေပြန်ပို့ခံရတဲ့နိုင်ငံတွေထဲမှာဂွာတီမာလာနိုင်ငံနဲ့ပါဝင်ချောင်းအမေရိကန်လွှမ်းမှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနနောက်အမေရိကန်သမ္မတအင်ဖီရိုတို့ရဲ့အချက်လက်တွေမှာဖော်ပြပါတယ်။အလုံးအစဉ်ပြေချောင်းပြည်မှုကျူးလွန်သူတွေကိုပြန်ပို့နေချောင်းသမ္မတထရန့်ကတောက်ချန်နေမှာသတင်းထောက်တွေကိုပြောပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဟာရီကိန်းဟယ်လင်းတံကနေပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုတွားကြည့်တဲ့ခီးစဉ်အတွင်းသမ္မတထရန့်ကပြောတာဖြစ်ပါတယ်။ဒီလူတွေဟာလူသက်သမားတွေအစိုးရကအစိုးဆုံးသူတွေဖြစ်ပြီးဒီလူတွေကိုအရင်ဆုံးဌာနေပြန်ပို့တယ်လို့သမ္မတထရန့်ကအထောက်ထားမရှိဘဲပြောပါတယ်။လက်ထိတ်ခြေချင်းတွေခတ်ထားတဲ့ရွှေပြောင်းဝင်ရောက်သူတွေကို C-70 စစ်လေယာဉ်နဲ့အမေရိကန်ကနေခေါ်ထုတ်သွားတဲ့ဓားပုံတွေကိုလည်းအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ထားပါတယ်ရှင်။